မြောက်ကိုရီးယားကောင်ဆောင်ကင်မ်ဂျွန်အွန်းဟာတရုတ်နိုင်ငံစီကိုကြေညာထားခြင်းမရှိဘဲသွားခဲ့တယ်လို့အမည်မဖော်တဲ့သတင်းစင်ပြစ်သုံးခုကိုကိုးကားပြီးတော့ Bloomberg News ကသတင်းထုတ်ပြန်ခဲ့ပါတယ်။ကင်မ်ဂျွန်အွန်းတရုတ်နိုင်ငံကိုသွားတယ်ဆိုတာကိုတရုတ်သတင်းမီဒီယာမှရောမြောက်ကိုရီးယားသတင်းမီဒီယာမှဖော်ပြခြင်းမရှိသလို Bloomberg သတင်းထဲမှလည်းတရားဝင်ထုတ်ပြန်ချက်တွေမပါဝင်ပါဘူး။တကယ်လို့သာကင်မ်ဂျွန်အွန်းသွားခဲ့တာမှန်ရင်2011ခုနှစ်သူအာဏာရလာခဲ့ပြီးတဲ့နောက်မှာပထမဆုံးသူ့ရဲ့နိုင်ငံခြားခီးစဉ်ဖြစ်ပါလိမ့်မယ်။ကင်မ်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံကြဖို့ရှိနေချိန်မှာထူးခြားတဲ့တန်တမာရေးဆောင်ရွက်မှုလို့လည်းမြင်နိုင်ပါတယ်။ကင်မ်ရဲ့ဖခင်ကင်မ်ဂျွန်အီးအသုံးပြုခဲ့တဲ့ရှေးဟောင်းယထာပုံစံနဲ့ဆင်တူအစိမ်းရောင်ယထာတစီဘေကျင်းဘူရာယုံမှာယက်ထားတဲ့ပုံတွေကိုဂျပန်ရုပ်သံသတင်းမှာပြသခဲ့ပါတယ်။မြောက်ကိုရီးယားထိပ်တန်းကောင်းဆောင်တွေတရုတ်နိုင်ငံကိုလာရင်တဲခိုတဲ့အစိုးရအဲဂီဟာမှာရင်တန်းတစ်ခုကိုဂုံပြူတပ်ဖွဲ့နဲ့ကြိုဆိုတာမြင်ရတယ်လို့ဘေကျင်းမြို့မှာရှိတဲ့သတင်းတောက်တွေကလည်းပြောကြပါတယ်။ဘေကျင်းမြို့ကအဓိကခြံကန်းလမ်းမကြီးတစ်လျှောက်မှာလဲလုံခြုံရေးတွေအထူးထပ်ချထားတယ်လို့သတင်းတွေမှာဖော်ပြပါဗျ။တရနမင်ရင်းပြမှာလဲကမ္ဘာလက်ခီးသွွားဧည့်သည်တွေမလာနိုင်အောင်လို့ရဲတွေကရှင်းလင်းခဲ့ပါဗျ။